ဒီအောဂုတ်လ25ရက်နေ့ညကအမောင်တော်ခရိုင်တွင်ရဲစခန်းနေရာ30ကိုအစွန်းရောက်အကြမ်းဖက်သမားများကတပြိုင်နက်တည်းတိုက်ခိုက်တဲ့အပေါ်ရန်ကုန်ကုလသမဂ္ဂဌာနကိုယ်စားလှယ်ကအပြင်းထန်ရှုံချကြောင်းပြောပါရယ်ကိုဖီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထမဖြစ်ဖို့ထိရောက်တဲ့နေမြင်ရှင်းလင်းမှုလုပ်ဖို့လိုတယ်လို့ပြောပါရယ်လက်ရှိအချိန်မှာနိုင်ငံတကာဘက်ကကြေညာချက်တစ်ခုထုတ်ယုံနေမပြီးဘို့ဒေသခံရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့အကူအညီတွေပေးဖို့အခြေအနေမှန်တွေမြင်နိုင်ဖို့နဲ့ဒီရခိုင်တိုင်းရင်းသားတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အမတ်မေခါကသတင်းပေးပို့ထားပါတယ်ရှင
်။ဩဂုတ်လ24ရက်နေ့ညကမောင်နှောခရိုင်အတွင်းရဲစခန်းနေရာ30ကိုအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားများကတပြိုင်နက်တိုက်ခိုက်လာတာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးဒူလာဝကမှု2ဦးစုစုပေါင်း12ဦးကြာဆုံးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလိုတိုက်ခိုက်လာမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့ကတော့အကြမ်းဖက်မှုတွေကိုပြင်းထန်စွာရှုံချကြောင်းထုတ်ပြန်ကြေညာခဲ့တာပါကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကခုလိုပြောပြပါတယ
်ခုကဒီကုလသမဂ္ဂအနေနဲ့ပေါ့ဒီခံမိပုံမှာဝင်တိုက်ခိုက်တာပေါ့ဟာလားဒီမြင့်တဲ့ရှုပ်ချရဲဆိုတော့ကြေညာချက်ထုတ်ထားပါတယ်ဒီနေ့ဒီရက်သားတွေကိုစောင့်ရှောက်ကြည့်ရနေပြီးတော့ဒီတရားဥပဒေစိုးမှုအောင်ပြန်လဲတိကျပြီးဖို့စေတနာတွေကိုငင်းချမ်းနဲ့ငင်းချမ်းနဲ့ဖြည့်ရှင်းပြီးဖို့ဒါတောင်းဆိုထားတာရှိပါတယ်ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းဒီနေ့ငင်းတဲ့ဆွေးအနေနဲ့ပို့ဆောင်ပြီးဖို့အခြေအနေကိုလည်းပြချစောင့်ကြည့်နေတယ်ဆိုင်အနာပိုင်းနည်းနည်းလေးမြေဆက်တွေ့နေဆိုတော့ခြေရည်ပါပါလ
ားကုလသမဂ္ဂအပြင်အာဆီယံအမတ်များအဖွဲ့ရန်ကုန်အမေရိကန်တန်ယုံနဲ့ကိုဖီအာနန်ရခိုင်ကော်မရှင်တို့ကပါအကြမ်းဖက်မှုကိုရှုံချကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်ကိုဖီအာနန်ရဲ့ရခိုင်ကော်မရှင်ရဲ့ရခိုင်အစီရင်ခံစာထွက်လာပြီးနောက်အခုလိုမောင်တော်ဒေတာမှအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ကိုဖီအာနန်ရဲ့ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထပ်မဖြစ်ဖို့ထိရောက်တဲ့နေမြေရှင်းလင်းမှုတွေလုပ်ဖို့လိုတယ်လို့သူကပြောပါတယ
်ကျွန်တော်တို့အကြံပြုချက်များကိုအများဆုံးအကောင့်ထဲပုံမှန်တာလည်းဒီလိုပြိပက္ခတွေကပြင်းရင်းခုရမယ်လို့လည်းပဲတနည်းအားဖြင့်ကျွန်တော်စဉ်းစားမိပါတယ်လေအဲ့တော့ရခိုင်ပြည်နယ်မှာလည်းအရင်ကတော့ဆိုးဆိုးဝါးဝါးမဟုတ်ပေမဲ့အခုတော့ပုံကန်ထကြွမှုဟာတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟိုမိမပန်းနတ်စွာနဲ့ပေါ့လေနှလုံးရည်ရောလက်ရုံးရည်နဲ့ရောစမတ်တီကိုဒီပြောက်သွားစေဖို့အတွက်ပဲပေါင်းစုံကနေကျွန်တော်တို့ကြိုးစားဖို့လိုအပ်မယ်လို့ကျွန်တော်တို့ဒါကျွန်တော်ပုံကူရေးရကျွန်တော်အဲ့လိုပဲထင်ပါတယ်စနေတဲ့ကြကျွန်တော်တို့ဖိနေကန်တဲ့တောင်းနေနေရှင်းလင်းရေးလုပ်လိုက်မယ်ဆိုလို့ရှိရင်ဒီဟာကိုထိန်းခုတ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်ခံရတဲ့မနီကနေဒီကနေ့ညနေ၄နာရီအထိမောင်တော်ဒေတာမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပြီးအကြမ်းဖက်သမားတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေထိတွေ့မှုဖြစ်ပွားနေဆဲဖြစ်ပါတယ်ထိတွေ့မှုတွေရှိနေဆဲမို့ဒေတာကံပြည်သူတွေမှာစိုးရင်ကြောက်ရွံ့နေကြရပါတယ်နိုင်ငံတကာဘက်ကအခုလိုကြေညာချက်တွေထုတ်ယုံနေမပြီးပဲအခြေအနေမှန်ကိုသိမြင်ပြီးဒေတာကံရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့ကူညီမှုတွေပေးဖို့ရခိုင်တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့လက်ရှိရခိုင်တိုင်းရင်းသားတွေဘေးအနေရောက်နေရတဲ့အခြေအနေနဲ့လက်တွေ့ရင်ဆိုင်နေရတာမို့ဒီထက်ပိုတဲ့လူသားချင်းစာနာမှုတွေပြသဖို့ပြောဆိုလိုက်ပါတယ
်ဟိုဘို့မိုးကြွပစ်တာကိုထမ်းလိုက်တဲ့ကာယုံလှောက်ပေးဝတ္တရားကြည်ဒီလိုမျိုးစာလေးတစ်စောင်ထုတ်ယူလုံးနဲ့မဖြစ်ဘူးဆိုတော့အရင်တုန်းကဖြစ်ခဲ့တာအလုံးကိုအစိုးရဆိုတဲ့ဥစ္စာကိုပြစ်တင်ပုံချပြီးမှအန်တနီကလင်စင်လုတ်ချင်းခံရတယ်ဆိုတာမျိုးနဲ့ဂျီနိုဆိုက်လုတ်တယ်ဆိုတာမျိုးနဲ့နိုင်ငံတကာ community တွေကဆွဆွလာကြတဲ့အခါမှာအခုပြန်သုံးသပ်ဖို့လိုလာပါတယ်ဒီထက်မကချစ်တဲ့ဝင်ဝင်နော်ဌာနေတိုင်းသားများကိုကိုချင်းစာပြဖို့လိုမြဲအဲ့တော့အကာအကွယ်မိနေတဲ့သဘောဖြစ်နေပါတယ
်ဒီကနေ့ညနေ၄နာရီအထိမောင်နှောဒေတာအခြေအနေမှာစိုးရိမ်ပွဲအခြေအနေရှိနေပြီးဒေတာကန်တိုင်းရင်းသားတွေပြိမိနေတာတွေရှိရဲလို့ဒေါက်တာအေးမောင်ကခုလိုပြောပါတယ
်အခုညနေဆောင်လေးလေးရောက်လာသူတောင်ပြိုလက်ဝဲတော့ဘုကနာကဘူဒီတောင်ရဲ့ဒီတောင်ပစာတို့ဘာလို့ဆိုတာတစ်ဖက်ကနိုင်ငံနဲ့နည်းနည်းလေးနှိမ့်လာကြတယ်။ဘင်္ဂလီလူထုနဲ့ဒီအကြမ်းဖက်တဲ့ပုံစံဖြစ်လာတယ်။အဲကိုယ့်ရွာကိုမီးချို့လာတယ်လေအများကြီးတွေ့လာတယ်။ညနေပိုင်းကူးလို့ရှိရင်ခုနကပြေပရံပေးလာပါလား။ပြည်တွင်းကအသွင်ပြောင်းသွားပါလား။အဲ့ဒါမျိုးကိုကြောင်းဆရာဆရာမတွေစိုးရိမ်နေကြပါတယ်။ကျွန်တော်တို့စီပုံဆက်ပါတယ်။ကိုဝန်တွေပါတယ်၊ကလေးတွေပါတယ်။တို့ကကိုယ့်ရွာကနေဆုတ်ဆုတ်ပြီးခါမှတောင်ကျော်လက်ဝဲရဲ့နောက်ဆုံးတောင်မီးဒိတ်ဆိုတဲ့နေရာနဲ့နီးတဲ့နေရာထိတို့ဆုတ်နေပြီ။ဘာလဲနဲ့မလဲမပေါ့ဘူး။စစ်သားလည်းမကာကွယ်ဘူး၊ရေးလည်းမကာကွယ်ဘူး။အဲဒါလိုအကာအကွယ်မိတဲ့အခါမှာကျွန်တော်တို့ကိုသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုဟယ်လီကော်ပတာနဲ့တီထုတ်ပေးဖို့မိသားစုခံနေကြတယ်။တောင်ပြိုလက်ဝဲမှာအဲလိုဖြစ်သလိုတောင်ပစာမှာလည်းဒီတိုင်းပဲ။ဝန်ထမ်းရောကလေးတွေရောခုနကဌာနေတိုင်းတွေအကုန်လုံးကပူကြီးကျောင်းမှာရောက်နေတာ
။မောင်နှောဒေတာမှာ2016အောက်တိုဘာ6ရက်နေ့ကလည်း မနေ့ကလိုမျိုးနေကြားဆောင်ရဲကင်းတွေကိုအကျန်းဖက်သမားတွေကတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်တာခံခဲ့ရဘူးပါရှင်။